အမေရိကန်ဒုသမ္မတကမလာဟဲရစ်ကအရှိတဝါချကီးစဉ်အတွင်းမြန်မာအယူထောက်အောင်ဆောင်ရွက်ရေးအာဆီယံကိုဖိနီပိုမိုတွန်းအားပေးဖို့အမေရိကန်အခြေစိုက်မြန်မာအယူဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်စင်ကာပူဝန်ကြီးချုပ်နဲ့တွေ့ဆုံရမှာမြန်မာအကြက်တဲ့ကိစ္စအလေးပေးဆွေးနွေးခဲ့ကြတာကိုကြိုဆိုပေမဲ့မြန်မာစစ်ကောင်စီတွေကိုပြစ်မှတ်ထားအရေးယူတဲ့အမေရိကန်မူဝါဒအတိုင်းဒေသရင်းနိုင်ငံတွေအနေနဲ့ပူးပေါင်းလိုက်ပါဆောင်ရွက်ကြဖို့အာဆီယံကိုပြားပေးတင်ကြောင်း Campaigns for a Newမြန်မာအဖွဲ့အစည်းပြီးမိုက်ခက်က BOA ကိုအခုလိုပြောပါတယ
် We want to zoom back a little bit and think about how ASEAN makes decisions about
ASEAN ရဲ့နိုင်ငံရေးမူဝါဒနဲ့ပတ်သက်ရင်ဘယ်လိုမူဝါဒချမှတ်မလဲဆိုတာပြန်ပြီးစဉ်းစားမယ်ဆိုရင်အမေရိကန်ဘယ်လိုပဲလုပ်လို့သူတို့ဟာတရုတ်နဲ့အမေရိကန်ကြားအလယ်မှာပဲရပ်တည်နေတာပါဒါကြောင့်အခုချိန်ဒီလိုကြားရပ်တည်လို့မရတော့ဘူးဆိုတာကိုအမေရိကန်ဘက်ကတတ်နိုင်တယ်လို့ ASEAN ကိုပြားပေးဖို့လိုပါတယ်အရှိတောင်အရှာကီးစင်နဲ့စင်ကာပူနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုသမ္မတကမလာဟဲရစ်ကမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတာကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့ကြောင်းမနေ့ကပြုလုပ်တဲ့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့အတူပူးပွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဒုသမ္မတကမလာဟဲရစ်ကပြောဆိုသွားတာပါမြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းရဲ့အရေးပါတဲ့အခမ်းအနားအကြောင်းကိုလည်းဆွေးနွေးခဲ့တယ်လို့လည်းဒုသမ္မတကထည့်သွင်းပြောဆိုပါတယ်အင်ဒိုပစိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ရေးညွှန်မှန်းချက်တွေကိုဝန်ကြီးချုပ်လီရှန်လွန်းနဲ့ဆွေးနွေးပြောဆိုခဲ့တဲ့အကြောင်းဒုသမ္မတဟဲရစ်ကအလေးနဲ့ပြောဆိုပါတယ်အမေရိကန်ဒုသမ္မတကမလာဟဲရစ်ကအမေရိကအရှိတောင်အာရှကီးစင်အဖြစ်စင်ကာပူနိုင်ငံကနေဒီကနေ့အင်္ဂါနေ့မှာဗီယက်နမ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ